2022年6月26日，瑞士首相卡梅隆NLD巴蒂亚奥克塔通三书记家Reuters的电台内追踪民间感觉嘛，表来一把的。瑞高白国的白帽的尼拉哈，刚从尼拉姆后边面NLD巴蒂亚没露铺路的铁枪，没表内的路，这枪尼拉瑞国来审查东德内些路来说话的。当三书记也哭了表述一下，那是苏亚也去年蛮个迷茫突变来打撇的路，他还蛮敢那表述突变这撇的路，就看在那刚才乌埃达奥阿东德巴的。
对对对，那张先生，你告诉我们怎么开？不是讲借卡，我说的个，银行、电力买了，要恁买的，是哦，我亲戚，还想一个，等下来再看嘛。那张先生不是讲，电力买，你家里能不能用？他讲不是讲，那电力少些，那电费，不要来，能安装，不要来说了，那进来，你好，你好，你可不进不用的，怎么回事？人家进来了，没有人物，当三书记个。
就是将来的那些在做，也搞不会过，是不用包括慢慢路，不要那个了，大家等你下片了，见到不可以，哎呀，他马上来了，交钱的。
可是人家嘛，比如我们两个看的，不是不切干，我们呢，准备买水果不下来，现在是也便宜的路，是说是没有在张大刚上公平过那个嘞，超便宜。
这嘛，这些国家，如果不对，那不代表，那么，咱们这些的，阿拉把那个，那么的。
白露块衣服没有呢，哦，肩膀的有搞过来不？这个五毛钱，这个钱没带你家出去，有搞过来去啊？为啥？他把你身体衣服，啊，你就是多少么多路个，哦，阿边我来这背上背着勇敢来家了呗？啊，白露块衣服没有，这奥马多嘞，有搞过来是吧？那么的，啊，这如果阿拉讲的话，那些块衣服嘛，像农民讲的多少么多，多少么，那么看来呢，也蛮有趣的。啊，阿里讲嘛，羡慕的，不老阿妈看这些的，不老睡觉来住的，这个嘛。
是啊，没，那如果这个家伙，如果过来，比如说你们有呢，肩膀嘛，那个没别的啥嘛，哦，脚下巴了，比阿罗还没有这有，为啥嘛拿出来啊？啥个？再弄阿拉啥子一卡嘞？阿拉如果阿生呀，如果过来后，比如说你们肩膀嘛嘞，那那那时候的车站里来着，阿拉家了，如果过来去那边干了嘛，阿里叫阿罗带几个，看一见，干了之后一几个，做啥的，路那个不老干啥，天就看不来做啥，去的那个。
哎呀，这中间路呢，为什么这么麻烦？NDF巴蒂也给他乌克兰水果，包括基本切干乌布雷克，比现在包路多嘞嘛，水泥泥渣比皮皮，像农民没好意拿嘛，阿米阿拉看那边比现在对皮拉难找，表白嘞。现在巴蒂阿罗，你小心，马姐，你今朝哪个哪些对货，第二有，全部今朝都这种嘛，今朝来交完。今朝巴蒂也经常去提西瓜嘞，可能这种交流，我这不啥弄哦，等一下都可以说天边阿没都今朝都交他来西瓜嘞。哎呀，要天冷没都在天嘛嘞，比如阿罗也是我生产那罗，么第二一经过阿罗里面没天嘛，阿罗现在他阿罗他们在提西瓜不呀？这种嘛，你小雨天时也可以说，阿罗多个，现在看嘛，哎呀，今朝都现在来，我五岁那个叫姐妹嘞，比如
ရွေးကောက်ပွဲကိုဝင်ဖို့အတွက်အားလုံးစီစဉ်ထားပြီးဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်အတွင်းကပဲဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါတယ်
အဝင်းနဲ့ဝင်းနဲ့ကျွန်တော်တို့ဝင်းမှာမဝင်းမားလိမ့်မယ်ကျွန်တော်အဲ့လိုမျိုးစတယ်အခြေခံပြည်ဥပဒေအခုတက်မတော်တာလွတ်တော်ကိုစလေပုံမချုပ်တင်ဆန်းလဲဒီဆရာတစ်ကနေဆရာနှစ်ကိုပြောမဲ့ဟာတွေပြောပြီလေအဲ့ဒါဆွေးနေစဆွေးနေပြီလေပဲလေကျွန်တော်တို့ထင်တာတော့ဟိုအကုန်လုံးမဖြစ်ကြတော့မှတထုတ်တဝက်တော့ပြောမှထင်တယ
်ဒါကတော့ကြားဖြူပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းပြောပြခဲ့တာပါရှင်ကြပြင်လေဒေါန်ဆန်းစုကြည်ပြောတဲ့အထက်မှာသမရဦးသိန်းစိန်အစိုးရဟာအရင်ကပြုပြင်ပြောင်းလဲလိုတဲ့ပုံစံတွေ့ရပြီမဲ့အခုတော့အရင်လိုမဟုတ်ဘူးလို့လည်းပြောပါတယ်။ကြပြင်လေတိုက်ပွဲတွေနဲ့အတူလက်နက်ကိုင်ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုအကြောင်းပြပြီးတော့ရွေးကောက်ပွဲရွှေ့ဆိုင်နိုင်မှုစူးစမ်းနေပုံရတယ်လို့လည်းပြောဆိုထားပါတယ်။ဒီအပေါ်မှာတော့ NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကရွေးကောက်ပွဲရွှေ့ဆိုင်မှုအခြေအနေကိုသူမမြင်ကြောင်းပြောပါတယ်။
ရေကောက်ဝဲရှိဆိုင်နေမှုဆိုကျွန်တော်လုံးဝမထင်ပါဘူးတကယ်လို့လောက်ကင်ဒေတာတွေဘာလို့မှရေသက်ဒီမှာစစ်ကြည့်ဖြစ်နေရင်အဲ့နေရာကြီးပိတ်ထားပြီးတော့ဒီဘဝကကျင်းပါတောင်းရှိပါလိမ့်မယ်။ဘာကြောင့်ဆိုတော့နာဂိတုံးကတောင်းမှအချိန်အုပ်ယူအတင်းဖြစ်နေတော့ကြတာဟုတ်။အဲ့တော့2015ကသူ့ရဲ့ထွက်ပေါက်အားလုံးကထွက်ပေါက်ဘူး။အဲ့တော့သူ့ထွက်ပေါက်ကိုဆိုမီဝဲတော့မနေဘူး။အဲ့တော့2015ကတော့ဒီဘဝကိုဖျက်ဆီးလိုက်မယ်လို့ကျွန်တော်ကတော့တော်တော်ကိုထင်ထားပါလိမ့်။အဲ့တော့ဒီဘဝကိုဖျက်ဖို့လို့ဒုက္ခအုပ်စုံမလုပ်ဖို့လို့ရှိဆိုင်မှုဆိုတော့ကျွန်တော်တော့လုံးဝမထင်ပါဘူး။
NTF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေပါရှင်88မျိုးဆက်ចောင်းသားកောင်းဆောင်កូមីងកូនណៃក៏တော့
ကျွန်တော်တို့တိုင်းပြည်မှာဖြစ်နေဖြစ်ထရှိတာဒါလဲဆိုတော့အများအားအငင်းပွားကိုရတဲ့အခြေအနေတွေပဲဗျကျွန်တ
ြည်ရင်းငင်းညာရင်းနဲ့မတည်ငြိမ်မှုတွေအကြောင်းပြပြီးတော့အရာရာဟာအပြောင်းလဲဖြစ်သွားနိုင်တယ်အပြောင်းလဲဆိုတာကမူလပြန်လာတဲ့ပုံစံအနေနဲ့မတူဘူးဖြစ်သွားနိုင်တယ်ဆိုတာပြောတာအဲ့ဒါသတိထားမဲ့အချက်ပေါ့ဗျာကျွန်တော်တို့လေးနဲ့စဉ်းစားမှာပါ
တပ်ပြင်လဲနိုင်ငံမှာတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာဟာဒီမိုကရေစီအင်အားစုတွေပေါ်မှာမူတည်နေတယ်လို့လဲကိုမင်းကိုနိုင်ကပြောပါတယ
်ဆိုလားဗျာအဲ့ဒါရိုးသားသားဖြစ်ဖို့ဖြစ်ဖို့လို့တန်ရှင်းတဲ့ရွေးကောက်ပွဲဖြစ်ဖို့ဖြစ်ဖို့ဆိုတာကကျွန်တော်တို့အားလုံးအပေါ်မှာမူတည်တယ်ဗျဒီဘက်ကဒီမိုကရေစီအင်အားစုတွေကဘယ်လောက်အားကောင်းလဲပေါ့ဗျာအဲ့အားကောင်းလို့ရှိရင်တို့ငင်းလို့မရဘူးပြတ်ပပေးရလိမ့်မယ်ပြတ်ပပေးရနေမှာကျွန်တော်ခုနပြောခဲ့တဲ့အချက်၃ချက်နဲ့တိုက်ညီအောင်ဖြစ်ရမယ်နောက်ပြီးတော့မှရွေးကောက်ပွဲဟာတန်ရှင်းသလားဟာလွတ်လပ်သလားအဲ့လိုမျိုးကိုကြည့်ရမှာကဒုတိယအဆင့်ဗ
ျ88မျိုးဆက်ចောင်းသားកောင်းဆောင်កូមីងកូនៃပြောပြသွားတာပါရှင် NLD ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဘူးဆိုရင်ရွေးကောက်ပွဲကို NLD ပါတီကတပိတ်မှောက်ကောင်းမှောက်နိုင်တယ်လို့ပြောလိုက်တာဟာအစိုးရအပေါ်မှာအမတန်ထိရောက်တဲ့ပြောဆိုချက်ဖြစ်တယ်ဆိုတဲ့သုံးသပ်ချက်တွေရှိလာသလိုအစိုးရအနေနဲ့ NLD ပါတီမပါဘဲနဲ့ရွေးကောက်ပွဲကိုကျင်းပပါမလားဆိုတဲ့မေးခွန်းတွေလည်းထွက်လာပါတယ်အခုဆိုရင်ပြည်တော်စုလွှတ်တော်ကအတည်ပြုတောင်းဆိုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုတကြံမတိုင်ခင်ရှစ်သတင်းပတ်တွေအတွင်းမှာတွေ့ဆုံနိုင်ဖို့ရှိတယ်လို့လည်း RFA ကစုံစမ်းသိရပါတယ်ရှင်